မင်္ဂလာပါဦးကျော်စန္ဒာရှင်
မင်္ဂလာပါဗျာ
ပြီးခဲ့တဲ့အောက်တိုဘာ29ရက်ကစခဲ့တဲ့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့တိုက်ပွဲတွေကပိုပြီးတော့အချိန်မြင့်လာတာကိုတွေ့ရပါတယ်ဒီပေါ်မှာလွှမ်းခြုံပြီးတော့သုံးသပ်ပေးပါဦး
တိုက်ပွဲအချိန်မြင့်လာတယ်ဆိုတာမှန်ပါတယ်နေရာအနှံ့ပြားမှာပါပဲချင်းရဲရခိုင်ရဲနောက်ပိုင်းတော့အဆင်းမြောက်မှာရဲအခုဆိုရင်နမ်ဆန်ဟွာဘက်အဲ့ဒီပလောင်ကိုပိုင်းအထွေဒေသတွေမှာဖြစ်တယ်နောက်ပြီးတော့တောင်ပိုင်းကွန်ကရစ်တွေအများကြီးမှာဖြစ်လာပါတယ်ဆိုတိုက်ပွဲဖြစ်တာကတော့သူ့ကြောင်းနဲ့သူတိုက်ကြတာဒါကတော့အဓိကမပြောလို့ပါဘူးအဓိကပြင်တော့ပြောလို့တာကတော့အရသားတွေထိခိုက်မှုအဓိကအဖြစ်ကလေးတွေဒီဆုံရတဲ့သတင်းတွေကြားပါတယ်ဖြစ်မဲ့တဲ့ကလေးတွေအမျိုးသမီးတွေထိခိုက်ဒဏ်ဒဏ်ရာရတယ်ဒုက္ခတွေပုံများလာတယ်လမ်းပန်းဆက်တွေအခက်အခဲကြောင့်မှာကျွန်တော်တို့စီကူပြည်ရဲ့နေရာပဲသွားရရှင်ရစာရေးရတဲ့လမ်းဖွင့်ပေးဖို့အတွက်ဆံမြောက်ဘက်မှာဘယ်လိုခက်ခဲကြုံရရဆိုတော့ပြောကြတယ်ဆိုတော့ဒီအရသားတွေထိခိုက်မှုများပြားလာတာဟာစိတ်ကောင်းစရာဖြစ်ပါတယ်တိုက်ပွဲကျပြန်လာတာတဲ့ပေါ့လေနောက်တစ်ခုကတော့အရသားတွေရဲ့အဆောက်အုံတွေပေါ့ civilian institution တက်သူတို့မှ right go ဆိုရပါဆို right go တက်သူမှာစစ်တပ်ကတရင်လိုက်တဆွဲထားတယ်အဲ့ဟာကိုတရဏီတပ်ဖွဲ့ကဝင်တိုက်ပြီးတော့အဲ့မှာဆရာဆရာမလည်းဂျာမန်ဂျန်ညရရဲနောက်စစ်တပ်ကလူတွေကလက်နက်ချလိုက်တော့ဒါပေမဲ့အဲ့မှတစ်ခုစိတ်ချမ်းသာရတာကအဲ့လက်နက်ချတဲ့လူကိုဟိုဘက်ကလူကရဲစက်မလုပ်ကြဘူးသက်သက်ညံ့ညာပဲသူတို့ကအကုန်လုံးကိုကတင်ခဲ့တယ်သူရဲဘော်သူကအနိုင်ထိန်းထားတယ်မင်းတို့ဘာမှမလုပ်နိုင်တာထောင်ချပြစ်မယ်ဆိုတော့အဲ့ကျွန်တော်တို့ဗီဒီယိုကြည့်ရပါတယ်ဆိုတော့အဲ့လိုလုပ်တာကောင်းပါတယ်တိုက်တာကတော့တိုက်တာပေါ့လေဒါပေမဲ့လည်းရန်သူတပ်ဖွဲ့တွေကိုဖမ်းမိလဲပဲအဲ့လိုလူသားဆန်ဆန်ที่ด้วยศาสนาศึกษาไปแล้วไปแล้วสิชั้นตาว่าได้แม้ตะชู่ตะดินนี่มาจ่าแล้วไอ้หลุพุบเป็นเนี่ยดาเลซ่าฉีซุยจุยเสร็จได้บางอย่างสุดแล้วเยเสร็จตะปิดแต่ตะดินนี่เลยไปจ้าเมียแล้วใต้สิทธิ์ก้าวขึ้นมาได้สรเอาไตเป็ดจะเปลี่ยนละอาจารย์หมูกูสรว่าเปล่าตัวเลยเยยะซาฤทธิ์ไข่หมูนอกไปแล้วยะซาปิ่หมัดฤกูยะซาอินสติทูชั่นบิลดิ้งสาวฤกูอากาวยอยู่ไปแล้วปิดขัดตาพั้นมีแล้วหลูฤกูหลูซาสันสันสัสสันผู้ရည်ကြည်တာအဲ့လိုလက်စားချေသက်ဖြတ်တာတွေမလုပ်ခုတာအရေးကြီးပါတယ်အဲ့လိုလက်စားချေသက်ဖြတ်ပြခြင်းအပြင်အဲ့ဘယ်ဘက်ကမဆိုအဲ့လိုလုပ်လိုက်ရင်အဲ့အဖွဲ့အနေနဲ့လည်းပဲဂုံတိကတက်မလာပါဘူးဂုံတိကကြာစင်းသွားမှသာဖြစ်ပါတယ်မြရတဲ့လူငါတာကိုစိတ်မကောင်းဖြစ်ကြမှာဖြစ်ပါတယ်ဆိုတော့အဓိကကတော့အဲ့အပြင်းမဲ့တဲ့လူတွေဆက်သွားဖို့နဲ့လူသားဆန်ဖို့အရေးကြီးပါတယ်
အဲ့တော့ဒီအခုအခြေအနေမျိုးမှာပေါ့ဘယ်ဘက်ကဖြင့်ဟိုအလေးတာနေပြီးဆိုပြီးတော့ရည်တိပြက်ပြောလို့ရပါပြီလား
မရပါဘူးသိခက်ခဲပါတယ်နည်းမြေခိုက်တာအဖြစ်သိမ့်ပိုင်ထိုင်တာနည်းမြေကိုပြောမယ်ဆိုရင်အဲ့ဒါတွေရောရှိပါလေဒါတော်လှန်ရေးအင်အားစုတွေဘက်ကဘယ်နည်းမြေတို့ငါတို့သိမ့်ထိုင်နေပြောတယ်အစစ်ကောင်စီကလည်းကျွန်တော်တို့ကဘယ်ကိုပြန်သိမ့်နေပြောတယ်ဆိုတော့ဒီကိစ္စတွေလည်းပဲအတိအကျတော့ကျွန်တော်ယုံလို့မရဘူးဟိုဘက်ဒီဘက်သူတို့ပြောကြတဲ့ကိစ္စတွေပဲညင်းပေါ်ကြတယ်အများကြီးရှိပါတယ်အဲနောက်တစ်ခုကဒီနည်းမြေကိစ္စအပြင်တစ်ခုပြောစရာရှိတာကတော့တိုက်လို့စိတ်ပေါ်လေဒီတမ်တော်ဘက်ကလူတွေကတိုက်ချင်းတဲ့စိတ်တွေယောနေလာတယ်သူတို့ဘက်ကလူတွေဟိုဘက်ကဘယ်ပြောင်းတယ်ဆိုတာတွေ့ရတယ်လူဘယ်ပြောင်းသွားရင်တော့တဖြည်းဖြည်းစစ်ကောင်စီဘက်ကလူတွေဟိုဘက်ကပြောင်းသွားတယ်ဆိုတော့သူတို့အင်အားတဖြည်းဖြည်းကျဆင်းသွားတယ်အခုတော့မှသူတို့ဟာအင်အားသိမ့်မရှိတော့တဲ့အတွက်ကြောင့်တပ်သားတွေစုဆောင်းနေရတာအရက်ဖက်တွေနောက်ပြီးတော့အခုနောက်ဆုံးတင်ကြတာတက္ကသိုလ်ကောလိပ်တွေမှာအရန်တပ်ဖွဲ့ဝင်တွေအရန်တိုင်းရင်းမှာပါဝင်တဲ့လူတွေကိုစီးရင်ကောက်ပြီးတော့စစ်ဌာနချုပ်ကိုတင်ပို့ပါပါညာဆွေးလုံနေလို့ကြားရပါတယ်ဆိုတော့ဒါကိုကြည့်မယ်ဆိုရင်သူတို့ဘက်ကအင်အားနည်းနည်းဆူယုတ်နေတယ်တိုက်လူတဲ့လူတွေစီးရင်အားတော့နေနေတယ်လို့ပြောရမယ်လက်နဲ့တော့မနေဘူးပေါ့လေလူအင်အားမှာစိတ်ဓာတ်ကြီးရအပြင်ကျဆင်းနေလို့ပြောမှာဖြစ်ပါတယ်
အခုလို social media ခင်မှာပေါ့ဒီစစ်ကောင်စီဘက်ကပြောတာကြတော့တစ်ဖက်က media ကိုဝါရဖြန့်တဲ့အနေနဲ့တုံးနေဒီတော့လူလူကြားမှာစိုးရင်စိတ်တွေကပုံများလာရဲဆိုတဲ့သဘောပြောပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲ
စစ်ပွဲဆိုတာဝါရဖြန့်နိုင်တယ်ဘယ်လိုမှခွဲလို့မရပါဘူး propaganda ဆိုတာဟာတစ်ဖက်လူရဲ့ will to fight policy တိုက်ခိုက်လို့ရဲစိတ်ဆန္ဒကိုခြေမုံသွားဖို့ပြတ်ကျဆင်းသွားအောင်လုပ်တဲ့ဤပါပဲစိတ်ထိရောက်ပါတယ်စစ်ပွဲဆက်ဆက်မှာစစ်ပွဲတိုင်းမှာဒီဝါဒဖြန့်တဲ့ကိစ္စဟာသိအရေးကြီးပါတယ်စစ်ကောင်စီဘက်ကလည်းသူတို့ရဲ့ဝါဒဖြန့်တာပဲဟိုဘက်ကလည်းပဲတွန်းလှန်တိုက်ခတ်နေတဲ့လူတွေဘက်ကလည်းဝါဒဖြန့်တာပဲစစ်ကောင်စီဘက်ကတိုက်ခတ်နေတဲ့လူတွေဟာတိုင်းပြည်ကိုဖျက်ချနေလို့ဖျက်သမားတွေလို့ပြောတဲ့ကလေးကဝါဒဖြန့်ပြီးသုံးလုံးထားတာဖြစ်ပါတယ်ဒီလူတွေဟာသူတို့ဒီမိုကရေစီရရွေးကောက်ထားတဲ့အစိုးရဟူ အာနာသိနေလို့မကြည့်နဘူးဆိုပြီးလမ်းပေါ်ဆန္ဒပြတယ်အဲ့ဒါကိုစစ်တပ်ကပြစ်ခတ်တယ်ပြစ်ခတ်တော့သူကငါတို့မခံနိုင်ဘူးဆိုပြီးတော့တောထွက်ပြီးတော့လက်နဲ့ကင်တဲ့အပြင်ထွက်ပြီးတော့ဆိုတော့ဒါကိုသူကတော့အဖြစ်သမားသက်သက်ဆိုပြီးတော့ဝါဒဖြန့်ပြီးသုံးထားတာပဲဆိုဟိုဘက်ကလည်းပဲစစ်ကောင်စီလိုပဲဝါဒဖြန့်ပြီးခေါ်ကြတာပဲဆိုအပြန်လန်ဝါဒဖြန့်တယ်ဆိုတာစစ်ကောင်စီလည်းဝါဒဖြန့်တာပဲဟိုဘက်ကလည်းဝါဒဖြန့်တာပဲဒါကဝါဒဖြန့်တာအပြစ်မဟုတ်ပါဘူးစစ်ပွဲမှာဝါဒဖြန့်တာညံ့ဖြစ်ရင်လည်းစစ်ဆုံးရမယ့်အကြောင်းတရင်သူဖြစ်ပါတယ်နောက်တစ်ခုကဒီဝါဒဖြန့်မှုကိုဒူရုယုံသလားဆိုရကြားမှာလွတ်လပ်တဲ့သတင်းမီဒီယာမရှိလို့အဓိကခံရတာပါfreedom of press မရှိရင်အတိုက်ခံကြီးပဲဆုံးရှုံးတာမဟုတ်ဘူးအစိုးရဘက်ကလည်း also the loser နှစ်ဖက်လုံးကအမှန်တရားကိုမရှိနိုင်တော့ပါဘူးအဲ့ဒါကြောင့်တချို့ကပြောရမှာလားစစ်ဖြစ်လာပြီဆိုရင် the first victim of the war is the truth အမှန်တရားပဲပြောက်သွားပြီနှစ်ဖက်လုံးကဟိုဘက်ဒီဘက်ပဲပြောကြမှာဆိုတော့ဒါသဘာဝပါပဲဒီဟာကိုကျွန်တော်တို့ဘယ်သူ့ကိုမှားတယ်ဘယ်သူ့ကိုမှန်တယ်ဒီဝါဒဖြန့်ချီမှုနဲ့ပတ်သက်ပြီးတော့အပြစ်ပြောစရာတော့မရှိဘူးလို့ထင်ပါတယ်ဥပမာဖြင့်ဆိုကြပါစို့အစ္စရေးနဲ့ဟာမတ်ဖြစ်တဲ့စစ်ပွဲအဲ့မှာလွတ်လပ်တဲ့သတင်းထောက်တဲ့ကုလသမဂ္ဂလည်းရှိတယ်အများကြီးပဲရှိတယ်တကယ်ကမ္ဘာထိပ်တန်းကျဲသတင်းဌာနတွေရှိသူတို့စီမံကအမှန်တရားမပေါ်ထွက်နိုင်ဘူးဟာဒီဆေးရုံဟာဟာမတ်ရဲ့ဌာနချုပ်ဖြစ်တယ်ဟိုဘက်ကပြောလိုက်ဟိုဘက်ကမဟုတ်ဘူးပြောလိုက်ဘယ်သတင်းဌာနကမှယတိပြအတိပြုပြီးမပြောနိုင်ဘူးဒါအဲ့လိုပဲအခြေအနေဖြစ်နေဆိုတော့မြန်မာပြည်မှာကအဲ့လိုလွတ်လပ်တဲ့သတင်းဌာနတွေလည်းမရှိဘူးကုလသမဂ္ဂလည်းမရှိဘူးအကုန်ပိတ်ထားတော့ပူပြီးတော့အချိန်နဲ့ဆိုးမှာပါဒီဟာကတော့
အဲဒီတက်တုံညာနှစ်ခွန်ဆစ်စင်ရဆက်ခဲ့တာအခုဆိုရင်ဒါတလနီးပါးရှိလာပြီပေါ့အဲ့တော့ဒီစစ်ကောင်စီကပြောတာကြတော့ဒီဟိုတရုတ်နိုင်ငံကနေပြီးတော့သူ့ရဲ့ကြဖြန့်ပေါ့အွန်လိုင်းလိမ်လည်မှုတွေကိုဟိုဖြိုခွဲဖို့ကြိုးစားတာကနေစပြီးတော့ဒါနဲ့ပတ်သက်တယ်ဒီပေါ်မှာဟိုတိုင်းသားဒီလက်နက်ကိုင်နေနဲ့ PDF တွေကပေါင်းပြီးတော့အချိန်ခိုက်ပေါ့ထိုးစစ်ဝင်လုတ်တယ်ပေါ့အဲ့လိုမျိုးထိုးစစ်ဆင်လာတယ်လို့ပြောပါတယ်အဲ့တော့ဒီမှာတရုတ်ရဲ့အခန်းကဏ္ဍရောဘယ်လိုရှိပါလဲ
အာစစ်ဖြစ်တဲ့ဆွေးနွေးရမှာကျွန်တော်သမိုင်းကိုပြန်ကြည့်ရင်ပေါ့လေစစ်ပွဲမှာအကြောင်းရင်းနှစ်ခုရှိပါတယ် underlying causes ဟိုအခြေခံအကြောင်းရင်းဝေးဝေးလန်လန်ကအကြောင်းတည်လာတဲ့အခြေခံအကြောင်းရင်းရှိတယ် immediate cause လက်လောထဖြစ်ရတဲ့အကြောင်းရင်းဆိုရှိပါတယ်တရုတ်အခုလောဆယ်ဒီဆေးမြောက်စစ်ပွဲဟာဟုတ်ပါလိမ့်မယ်တရုတ်ကမီးစိမ်းပြတယ်မူရီဆိုတာကိစ္စကြောင့်ဘာညာဘာညာအဲ့ဒါက immediate cause ပါပဲလက်တလောအကြောင်းရင်းသာဖြစ်ပါတယ်အခြေခံအကြောင်းရင်းကတော့မြန်မာနိုင်ငံသမိုင်းမှာသမိုင်းနဲ့ချီပြီးတော့လွတ်လပ်ရေးရပြီးတဲ့ကတိုင်းရင်းသားတွေမကျေနပ်လို့ပုံကမှုကအမြဲတမ်းဖြစ်လာခဲ့ပါတယ်အခုခါမှာဒီမိုကရေစီဆုံးရှုံးသွားတယ်ဒီမိုကရေစီလမ်းကြောင်းလေးပြင့်နေတာ2021မှာအနာသိမ်းခံပြီးတော့ပြည့်စုံသွားတယ်ဆိုတော့အဲ့မှာပို့ပြီးတော့အခြေခံအကြောင်းတရားပုံမြင့်မာလာတယ်အဲ့ဒါကြောင့်တိုက်ပွဲတွေဖြစ်ဖြစ်လာတာပါပဲဆိုတော့အခုတရုတ်လုတ်ပေးလိုက်တယ်ဆိုတာဟုတ်မယ်တရုတ်ကလည်းသလိုကကနစ်နာလာခါသူကဒါဒီကိစ္စကိုသူလက်ပိုက်ကြည့်နေခဲ့တယ်ဆိုမှဒါကိုအကြောင်းပြပြီးတော့ဝင်တယ်ဒါပေမဲ့ဒီတော်လန်တဲ့အင်အားစုကအဲ့အကြောင်းတစ်ခုနဲ့ထပ်တိုက်တာမဟုတ်ပါဘူးသူကကြိုတင်ပြီးတော့ well planned စီစဉ်ထားတာဖြစ်ပါတယ်ခွင့်တိုင်ရင်ချမယ်ဆိုတာအများကသူတို့ကတော်လန်ရေးလုပ်နေရတာပဲဒီအစွာကိုဖြုတ်ချဖို့ဆိုတာလုပ်နေရတယ်လို့ဆိုတော့အစရတွေ့ထားမှာပါဆိုတော့အစားတဲ့နေရာကစပြီးတော့ထိုးတယ်လို့ပဲကျွန်တော်မြင်ပါတယ်ဆိုတော့တေယုရဲ့အခန့်ကဏ္ဍတေယုကတော့ကျွန်တော်တို့ကခဏပြောဆိုလို့ပဲသူ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ပဲအခုတော့မှအဲ့ဒီလမ်းမှာဆံမြောက်မှာဖြစ်နေဟာတေယုကုံသွေးရေးလမ်းကြောင်းတို့အဲ့ဒီတေယုမြန်မာစစ်ပွဲဇင်းညံဒေသတို့နဲ့မပတ်သက်တဲ့နေရာတွေမှာဖြစ်တာတဲ့အဲ့ဒီနေရာမှာထိခိုက်မှာဟုတ်သူအရင်ဆုံးတားမှာပါပဲဒီကိစ္စမှာတော့မဖြစ်တဲ့နဲ့ဆိုတာမျိုးကိုတော့သူတို့ပြေအောင်လုပ်ပါလိမ့်မယ်ကျန်တဲ့နေရာမှာဖြစ်တာကတော့တေယုကလည်းတော့ဒီဦးစားပေးမှာမဟုတ်ပါဘူးစောစောကပြောဖို့လိုပဲပမာဒီတိတ်စီလုံးညို့ပြီးဒီမိုကရေစီဖက်ဒရယ်ကြီးဖြစ်သွားမှာကိုလည်းပဲတေယုကကြိုက်မှာမဟုတ်ပါဘူးသူတို့ဝင်ဆွဲလို့မရတော့ဘူးပေါ့လေဆိုတော့တေယုနေတာအဲ့လိုရှိပါတယ်သို့တော်လည်းပဲစစ်ဖြစ်ရတဲ့အဓိကအကြောင်းရင်းဟာတေယုကြောက်တော့မဟုတ်ပါဘူ
းတိုက်ပွဲတွေကဒီထက်ပိုပြီးတော့ကျေပြန့်လာနိုင်မှာလားဟိုပြေလည်နိုင်မဲ့အခြေအနေတစုံတရာရောရှိနိုင်မှာလ
ားမမြင်ပါဘူးစောစောကပြောတဲ့ဟာတေယုဖြန့်ချီပေးတဲ့အတွက်ကြောင့်သူတို့ရဲ့အကျိုးစီးပွားရှိတဲ့နေရာကတော့ညအောင်သူတို့ထိန်းထားဖို့အတွက်သူတို့ကကြိုတမိဖိအားပေးပါလိမ့်မယ်သို့တော်လည်းပဲစောစောကပြောတဲ့ရေရှည်အကြောင်းရင်းတွေပေါ့ underlying causes တွေကနိုင်ငံရေးတိုင်းရင်းသားအခွင့်အရေးအများကြီးဒီဟာဆွေးနွေးဖို့လိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်ဆွေးနွေးလို့တောင်မှမဖြစ်တော့ဘူးပြီးခဲ့တဲ့တရနှစ်ရက်မှာပဲ KNU ကတောင်ရှိပုဂ္ဂိုလ်တယောက်ဖဒိုတယောက်ပြောတာကြားပါလိမ့်စစ်ကောင်စီတို့မယုံဘူးသူတို့စစ်တပ်ကညဉ့်ညံရေးဆွေးနွေးမှုဆိုအချင်းချင်းခေါ်ခဲ့ပြီးတခါမှသဘောယိုနည်းမှမဟုတ်ခဲ့တာအဲ့လိုခေါ်ပြီးတော့သူတို့အမျက်ထုတ်ဖို့ပဲသူတို့အနာဆက်လက်တည်နေရေးအတွက် ညဉ့်ညဉ့်ဆွေးနွေးဆိုတော့အဆုံးချခဲ့ရပဲဖြစ်တယ်လို့သူတို့ကပြောပါတယ်ဆိုတော့အဲ့လိုမယုံကြည်မှုပပျောက်ပြီးတော့ယုံကြည်မှုတည်ဆောက်ရမယ်ဆိုတော့သူတို့အထင်းရင်ဆွေးနွေးလည်းပဲဖြစ်မှာတော့မဟုတ်တော့ဘူးဆိုတော့တချို့ကလည်းသုံးသပ်ကြရဟုတ်တယ်နှစ်ဖက်ယုံကြည်ရဲ့ပြည်ပတစ်ခုခုကဟိုစစ်ကောင်စီကစော်ဟာပြောလို့သူတို့ဘက်ကတိုက်လို့ရလူအင်းရမရှိတော့လဲဖြည်းဖြည်းချက်ချင်းကြလိုက်ရင်လုံးဝပျက်စီးသွားတာတဲ့ဒါညဉ့်ညဉ့်ရေးဆွေးနွေးဖို့အတွက်သူတို့ဖွင့်ပေးမယ့်အကြောင်းတစ်ခုခုလောက်လာမှာပေါ့လေသူတို့လည်းပြောထားတာတွေ့ပါတယ်အိမ်မှာဒီ KNU တောင်စီပြောတာလည်းတွေ့ပါတယ်အရေးကြီးတဲ့ခေါင်းဆောင်တွေကိုလှုပ်ပေးပြီးတော့ညဉ့်ညဉ့်ဆွေးနွေးကြပါတယ်ဘာညာဆွဲပုံစံမျိုးနဲ့လောက်လာလိမ့်မယ်ဒီလိုလောက်တော့မှသူတို့ကမယုံနိုင်ဘူးတကယ်သမတ်ရှိတဲ့ပြည်ပနိုင်ငံတွေရဲ့ဝင်ရောက်ဆွဲဖက်မှုနဲ့နိုင်ငံရေးအတွက်ရေရှည်ပြည်လည်းမဲ့လမ်းကြောင်းကိုရှာပြီးဖြည့်ဆင်းမှသာဖြစ်ဒီပြဿနာပြည်လည်းမှာပါနှုတ်မဝင်တော့အဲ့အခုမလဲဆေးမိလို့နဲ့ကူတာမကြနာကူခဲ့ပြီအဲ့လိုကူရင်တော့ဖြစ်ခဲ့မှာပဲဒီအေးနဲ့ငင်းငယ်ကြီးလုခဲ့တာလည်းပဲနှစ်ပေါင်း30ရောခံခဲ့တယ်ဒါမဲ့ဆေးမိလို့ပဲခဏပြတ်ပြီးတော့အခုပြင်းထန်ဖြစ်လာတယ်တခြားဒေသတွေမှာလည်းအများကြီးဖြစ်ပါတယ်ဆိုတော့နိုင်ငံရေးပြဿနာပြည်လည်းပူရရှိသွားတော့အကြာကြီးအထင်ယူလာပါလိမ့်မယ်လို့ပြောမှာဖြစ်ပါတယ်မျိုးစင
်ဟုတ်ကဲ့ပါဦးကျော်စမရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ရပါတယ်ခင်ဗျာဆေးမိကောင်းစရာတွေပဲဖြစ်နေတာမသိပါဘူးဆေးမိကောင်း